မင်္ဂလာပါဒေါရရှ်မြတ်ညာမြန်မာနိုင်ငံမှာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့ဆိုတဲ့အဆိုလွှတ်တော်မှာကြံ့ခိုင်ဖုံချိုးရေးပါတီကအဆိုတင်သွင်းလာတဲ့ဆိုတာကိုပြီးခဲ့တဲ့ပတ်ကလေးကသတင်းတွေထွက်ပေါ်လာခဲ့ပါတယ်ဒီကိစ္စကိုအခြေခံပြီးတော့တိုင်းရင်းသားတွေကလည်းပြင်သင့်တယ်ပြောနေကြတယ်တခါတခြားဒီမိုကရေစီပါတီတွေကလည်းပဲပြင်သင့်တယ်ဘယ်လိုဆိုတာအစကတည်းကဒီကိစ္စကအစာမကြည့်သလိုဖြစ်လာခဲ့တော့အခုပြင်ဖို့အစံတွေလည်းလွှတ်တော်ထဲမှာကြားလာရတဲ့အခါမှာဘယ်အချက်တွေဟာပြင်သင့်တဲ့အချက်တွေလဲပြင်သင့်တဲ့အထက်မှာမှအခက်အခဲဆုံးကဘယ်ဟာဖြစ်မလဲအခက်အခဲဆုံးကလည်းထိုင်ကြည့်နေလို့မရဘူးဘယ်လိုကြော်လွှားကြမလဲဆိုတာကိုအဓိကအဖြစ်အချက်၃ချက်ကိုဥတည်ပြီးတော့ဆွေးနွေးလိုပါတယ်ဒီနေ့ဒီလိုဆွေးနွေးဖို့အတွက်သွားရရှင်ဒီမင်းမြန်းကြရေးသားကြသမျှကိုတိုင်ခံဖြည့်ချပြဖို့ပုဂ္ဂိုလ်နှစ်ဦးကျွန်တော်ရွေးထားပါတယ်အဲ့ဒီကတော့ပထမတူကတော့ဦးအေးမောက်ကြံ့ခိုင်ဖုံချိုးရေးပါတီကမလှိုင်မြွတ်နယ်ပြည်သူ့လွှတ်တော်အမတ်ဖြစ်ပါတယ်နောက်ပုဂ္ဂိုလ်တူကတော့ဒေါက်တာအေးမောင်သူကတော့အမျိုးသားလွှတ်တော် RNDP ခေါင်းဆောင်ဖြစ်ပါတယ်အမျိုးသားလွှတ်တော်အမတ်တူဖြစ်ပါတယ်ဒါအပြင်အဖြစ်ဆွေးနွေးဖို့အတွက်ပြည်ထောင်စုတိုင်းရင်းသားလူမျိုးများ Federal Council ဥက္ကဋ္ဌခေါင်းဆောင်ဖြစ်တဲ့ဆရာနိုင်ဟန်သားကိုလည်းကျွန်တော်ဖိတ်ကြားထားပါတယ်ခင်ဗျာဆိုပထမဆုံးကျွန်တော်ကဘာလို့တခုပြောချင်လဲဆိုတော့ဘယ်အချက်တွေကိုဆွေးနွေးကြမလဲဆိုတဲ့အချက်တွေမဟုတ်ဖ ೇನೆ ဒါတဲ့အရေးကြီးတယ်လို့ထင်တယ်ထူးခြားတဲ့အချက်တခုကိုသောတာရှင်တယောက်ကစာရေးမိထားပါတယ်အဲ့ဒါဦးအေးမောက်ဖြစ်နိုင်မဲ့ဖြစ်ကြတဲ့မိကွန်ဖြစ်ပါတယ်ကျွန်တော်သူစာရေးကအဓိကကိုဖတ်ပြမယ်ဆိုရင်ကျွန်တော်ပြောချင်တာကတော့ဆိုင်းမစင်းဘုံမစင်းရုတ်ချီထပြီးအဆိုတင်သွင်းထောက်ခံသည့်အမတ်မင်းများအကြောင်းဖြစ်ပါသည်မိုးလုံးပြီးကြွေးကြော်ခဲ့သည့် NLD အမတ်မင်းများမဟုတ်ပါလက်ရှိအနာရပြီးခိုင်ဖြိုးပါတီမှအမတ်မင်းများဖြစ်ကြပြီးတမတပါဝင်သည့်ဒါဘောင်းဘီဝတ်ဆိုတာသူအသုံးနှုန်းတိုင်းကျွန်တော်ပြောပြစီဘောင်းဘီဝတ်အမတ်မင်းများကပါတခဲနဲ့ထောက်ခံခဲ့သည့်အတွက်အံပွဲသုတဖြစ်ရပါသည်ကုန်းပေါင်းမင်းဆက်ထားပါတော့လေစာစူရောစင်ကျော်သူဦးအောင်ရဲ့ကဝိလက္ခဏာသံပေါင်းသက်ပုံကျန်းလာသူကနောက်ပြီးတော့ဖော်ပြတာမင်းပရိရဲ့ငတင့်တဲ့နာဝယ်မလီရှာဆိုသလိုဖြစ်မှာကိုအထူးစိုးရိမ်မိပါတယ်တဲ့ဆိုတော့ဘယ်လိုပရိရဲ့နဲ့များအနာရပါတီအနာရပုဂ္ဂိုလ်တွေကဒီသူတို့ရက်တီနေတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဖို့အကြံပြုလာရသလဲဆိုတော့လှည့်စားမှုတရားလေလားဆိုတော့သူကစံပြရှိတဲ့သဘောနဲ့ရေးထားတာဖြစ်ပါတယ်ဒီသောရရှင်တူရဲမဟုတ်ပါဘူးကျွန်တော်စီကိုစာရေးတဲ့တခြားသောရရှင်လည်းဒီလိုသံသယ်များမျိုးရှိတာတွေ့ရပါတယ်အဲ့ဒါကြောင့်ဒီမိခွန်ကတော့ပထမဆုံးဦးအေးမောက်ဖြစ်ပြဖို့ကျွန်တော်မြစ်တိုက်တာခံပါတယ်။ဦးအေးမောက်ကြားပါလားခင်ဗျာ
။ဟုတ်ကဲ့ကြားပါပါခင်ဗျ
ာ။ဟုတ်ကဲ့ဦးအေးမောက
်ပြော
ပါခင်ဗျာ။ဖြစ်ပါခင်ဗျာ
။ကျွန်တော်ဖြေကြားပါမယ
်။ဟုတ်ကဲ့ခင်ဗျာဖြေပါ။
ကျွန်တော်တို့ဒီဗာဒီယာနေပြီးတော့ဒီဆွေးနွေးရရင်ဘာရည်ရွယ်ချက်ရှိပါလဲ။ကျွန်တော်တို့ဒီအနေရလေးလေးခေါ်မှာဒီတော့မှာအမှတ်ရရုံရရတဲ့ပါတီလေးပဲပြောမှာဒီပါတီကြီးကဒီကျေကဥရီကိုပေါ်ပေါ်ရုံကျေကဥရီမှာပါတဲ့အချက်လက်တွေပြင်ဆင်မှုဆိုတာကုမကျွန်တော်တို့လက်တာမဟုတ်ပါဘူးခင်ဗျာကျွန်တော်တို့ဒုတိယကြိမ်ဒုတိယကြိမ်ကျွန်တော်တို့ဒီစစ်တော်ခေါ်ယူတဲ့ဟာကျွန်တော်တို့တက်ဆိုင်ရာစစ်တော်ကိုယ်စားလှယ်တွေကိုစစ်တော်စီဘယ်လို့ဆိုတာလက်ပါလေလက်တဲ့အခါမှာလည်းကဒါတွေလေ့လာပြီးတော့ဒီကဲမှာဒီဖွဲ့စည်းချက်ကိုရှိတာဥရီရဲ့မှာပြင်ပစ်ပြင်ပစ်ချက်တွေရှိနေပြီးပြန်ကိုပြန်ရမယ်အဲ့တော့ဒါလိုဒီလာကြပါဆိုပြီးတော့ကျွန်တော်တို့ဒီအားလုံးပေါ်ဒီပါတီဝင်တော့ပါတဲ့ဒီချစ်တော်ကိုယ်စားလှယ်ကိုဒီတော့ဒီပြည်ပြည်ရဲ့အဥ္စာကျွန်တော်တို့မြေသားချစ်တော်အဥ္စာကအဲ့ဒီဒီရေရကအစာပြည့်ပြီးခါတယ်ကျေးဇူးပါခင်ဗျာအဲ့ဒီဒီရေရပဲပြင်မှုကတာဆင်းနေတဲ့ကိစ္စတစ်ခုဖြစ်ပါလေ။နောက်ဒုတိယအချက်ကတော့ဒီနေ့တိုင်းငံတော်မှာငွေရင်းကြီးနဲ့ပတ်သက်လို့
ကျွန်တော်အများကြီးထားမှာပဲပင်တယ်ပဲ
ကျွန်တော်တို့ဉာဏ်ရည်ရအောင်ကျွန်တော်တိုင်းရုပ်ပေကံရဲ့နေရာမှာလေဒီဟာကအဓိကအခန့်တန်းကပါဝင်နေပါတယ်အခုတစ်ချက်ကျွန်တော်တိုင်းလားဒီလူကြီးတွေကျွန်တော်တိုင်းလားတွေအားလုံးကကျွန်တော်ကြီးနေဒီမှာမခွဲကြဘဲဒီအချိန်ကပုံပေါ်အချိန်ပေါ်ရှိတာဥပမာပါတဲ့အချက်လေးကျွန်တော်ဒီလာသိမ်းတာပြည့်ပြည့်စုံမှဖြစ်ပါတယ်ဒါကြောင့်ဥရောကျွန်တော်တို့ဒီလောက်ချမ်းလက်ရှိသွားနေရတဲ့ကျွန်တော်တို့အမှားလေးတကျဒီရတဲ့ကြာမှာလေဒီကချင်ရတဲ့ကျဆိုရဲရအောင်ကျွန်တော်ဒီအခြေခံဥပဒေမှာပါတဲ့ဟောဥပဒေတွေကိုကျွန်တော်လေ့လာသိမ်းသပ်ပြီးတော့ပြင်ဆင်ဖို့ဒီဖြစ်တော့တာအဓိကအချက်တစ်ချက်အနေနဲ့ဟာပြင်ရတယ
်ဟုတ်ကဲ့ပါဝေမောက်ဟုတ်ကဲ့
ကွန်ပျူတာကြည့်ပါလေ
ဟုတ်ကဲ့ဝေမောက်ဒီစတင်ပါဆိုတော့တင်တော့တစ်ခုမေးပြဟုတ်ကဲ့ဝေမောက်ခဏလေးအဲ့မှာပဲကျွန်တော်တို့ဖြတ်ပြီးတော့ဒီအလှည့်ကြပြန်ဆွေးနွေးကြတာပေါ့ခင်ဗျာအဲဒေါက်တာအေးမောင်တို့အနေနဲ့ကရောကြံ့ခိုင်ဖုံဖြိုးရေးပါတီကဒီဖွဲ့စည်းပုံအခြေခံဥပဒေတင်သွင်းဖို့ လုံလာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သရရှင်တယောက်သံတရားရှိရဲဆိုတာသူတို့ရဲ့နိုင်ငံရေးကစားကွက်တစ်ခုအတွက်များလားဆိုပြီးတော့ပြောတယ်။တကယ်တော့တင်တော်ရိုးရိုးမြင်ရရင်တော့ဘယ်သဘောထားနဲ့ပဲပြင်ပြင်တကယ်ပြင်ထိုင်ကောင်းတာပဲလို့ဆိုတာကျွန်တော်ယူဆပါတယ်။ဒါပေမဲ့လွှတ်တော်ထဲမှာရောအဲ့လိုသံတရားဆိုတဲ့အမြင်တွေရှိနေကြပါလား။သံတရားနဲ့နိုင်ငံရေးလှဲကွက်တစ်ခုအဖြစ်လုံလာတယ်လို့များဆိုတဲ့စဉ်းစားချက်များရှိသလားဒေါက်တာအိမ်မောင်အဲ့ဒီအချက်ကိုလည်းပြောပြပါ။ဒ
ီလိုကဟိုကျွန်တော်တို့ဝန်ကြီးဘုံချိခါဥပဒေကိုပြင်ရမယ်ဆိုရဲကျွန်တော်တို့မှာရှိပါတယ်။အဲ့တော့ပြင်သင်းပြင်ထိုက်တဲ့အချိန်လေးတစ်ခုကိုကျွန်တော်တို့စောင့်နေတာပါ။အဲ့တော့ဟုတ်ကဲ့ပုံမှန်455ကိုကျွန်တော်တို့စပြင်ကြည့်မယ်ဆိုရဲကျွန်တော်တို့ဘက်ကစဉ်းစားတာတစ်ခုရှိလာပါတယ်။အဲ့တော့ဒီစက္ကမအချိန်ရောက်မှာကျွန်တော်တို့ကဒီပုံမှန်455ဆိုတာဟိုပွန့်လင်းပြောလို့ရှိရင်ဒါပြည်ထောင်စုဆိုတဲ့ရပ်ပိုင်ခွင့်ခြေကတော့ပြည်နေတွေရဲ့တိုင်းပြည်သားကြီးတွေရဲ့ရပ်ပိုင်ခွင့်လေးတွေကျွန်တော်တို့ decentralize လုပ်ချင်လို့ပါ။အဲ့တော့စီးပွားရေးလုပ်ငန်းတွေကိုကျွန်တော်တို့ကမျှဝေပေးမယ်ဆိုရဲအဲကျွန်တော်ရဲ့ဒီပုံမှန်ခွေးလေးတခုဖြစ်ချင်တဲ့သဘောနဲ့ကျွန်တော်ဟာအဲ January လဟိုနောက်ဆုံးပတ်လောက်ကစပြီးစူးစမ်းပြီးလက်မှတ်စုဆောင်းနေတာရှိပါတယ်။ February လကုန်တဲ့နောက်ပိုင်းမှာတော့လေကျွန်တော်ဟာ80 90လောက်ရပါပြီ။အဲအဲ့ဒီကြမ်းမှာဒီဘက်ကဟိုစံကျိုးဘက်ကအဲဒီလေတိုင်းမှာလေဒါဖူစီလုံချိခံဥပဒေရဲ့အဲလစ်လာအဲ60မီလီယံဆိုရဲ့မရှင်တို့မှုကော်မတီတခုကိုဖွင့်မယ်ဆိုတဲ့သဘောအဲရေပို့ပို့နော်ဖြစ်လာရဲဆိုတဲ့ခါမှာကျွန်တော်တို့ကဝင်ပါတယ်အဲ့တော့ဖွင့်ပေးတဲ့သဘောမျိုးလိုပါဟုတ
်ကဲ့
အဲ့တော့တကယ်တမ်းကျွန်တော်တို့ပြောပါတယ်ဒါအဲရည်ရွယ်ချက်ရှိရှိနော်လုပ်ဖို့တကယ်အာဂိတရှိဖို့လိုတယ်ကျွန်တော်တို့စကားနဲ့ပြောရင်ဟန်ဆောင်ပန်ဆောင်ပို့လေအဲကိုလိုချင်တဲ့ပုံစံလေးတစ်ခုကိုကိုလိုမှအင်အားရှိတယ်ဆိုတော့နော်အဲ့ဒီလူလေးနဲ့ပြင်မယ်ဆိုရင်ကျွန်တော်တို့ဘက်ကတွားတာအင်မတန်ခက်မှာမို့လို့တကယ်တမ်းပြောင်းလဲစေခြင်းနဲ့ဆန္ဒရေပြောင်းလဲလိုတဲ့စိတ်ဓာတ်ရေရှိနေလို့ကျွန်တော်ဖြစ်ပါတယ်။ဒါကုသမှုချိန်ခံဥပဒေကိုပြင်ဖို့စတဲ့အရှင်လို့ပြောတာပါတ
ယ်။ဟုတ်ကဲ့ဒရိုင်းမကျေးဇူးတင်ပါတယ်။အခုကျွန်တော်တခုပြောချင်တာဒီကနေ့ဟာဒီကနေ့ဆိုပြီးခဲ့တဲ့3ရက်လုံးလုံးရှမ်းနဲ့ကယားပြည်နယ်ကအဖွဲ့အစည်း20ကျော်30နီးပါးဟာလည်းပဲလာရှုမှာဒီကိစ္စကိုပဲသူတို့ဆွေးနွေးကြပါတယ်။သူတို့ကညီညာရေးအတွက်ယုံကြည်မှုတည်ဆောက်ရေးဆိုပေမဲ့ဖွဲ့စည်းပုံပြင်တဲ့အခါမှာဘယ်လိုအချက်ကိုပြင်းလဲဆိုတာဘယ်လိုပြင်းလဲဆိုတာအဓိကဆွေးနွေးကြရအောင်သိရပါတယ်ဆိုတော့ကျွန်တော်တချို့ရှမ်းကယားဘက်ကလူတွေကိုဆက်သွဲတဲ့အခါသူကအဲ့အစည်းအဝေးမှာရောက်ပြီးတကိစ္စကိုဆွေးနွေးရအောင်ပြောကြပါတယ်ဆိုတော့အဲ့ဒီအစည်းအဝေးကိုခေါင်းဆောင်ကျင်းပခဲ့တဲ့ SNLD ပါတီရဲ့အထွေထွေအတွင်းမှုစိုင်းညွန့်တွင်ကိုကျွန်တော်ဒီကိစ္စကိုနည်းနည်းမေးထားပါတယ်အဲ့ဒါသွားရရှင်ကိုကျွန်တော်ဖွင့်ပြလိုပါတယ်အဲ့ဒါနဲ့ကျွန်တော်ထည့်သွင်းပြီးတစ်ဆက်တစ်ဆက်ထဲဆွေးနွေးလို့ရမှာဖြစ်ပါတယ်ခင်ဗျာစိုင်းညွန့်တွင်ကိုကျွန်တော်မေးထားတာနားဆင်ကြပါခင်ဗျာ
20 21 22 ဟုတ်ရပါပြီကျွန်တော်building for peace ရောစံပြင်းနေတဲ့ကရပြည်နယ်အဖွဲ့ကြီးပေါင်း25ဖွဲ့ဆိုတော့ဖြစ်ကြပြီးတော့เนาะသူတို့ရဲ့အတန်နေနားထောင်ပါလေအဲ့ဒီအချိန်မှာတချို့ကတော့ဖွဲ့စည်းပုံကိုပြင်ဖို့ပြောပါလေတချို့ကလည်းလုံးဝအတိတ်ရေးဖို့ပြောပါလေဆိုတဲ့အခါကျတော့အချက်လက်တွေတော့တိကျမပြောပါဘူးခင်ဗျာအဲ့ဒါတော့ဒီကျလို့ဒီအားလုံးစုပေါင်းထားတဲ့ဒီလူတော်ကဆောင်ရမယ်လေလာရေးဖွဲ့သူကအဲ့ဘောကဘယ်လိုတုံးတက်လဲဆိုတော့ပြင်ဖို့လေလာပါလားဒါမှမဟုတ်လည်းမပြင်ဖို့လေလာပါလားဆိုတာလည်းတော့သာမျှရှိနေကြတယ
်ဘူးရာပြင်ဖို့တော့မှဖြစ်မလားမဖြစ်မလားတော့မသိသေးဘူးပေါ့လေဆိုတော့လုံးဝဖြတ်ပြီးတော့အစ်စ်ပြန်ရင်းမယ်ဆိုတဲ့သဘောထားဟာတောင်းဆိုချက်သိမများလောလောဆယ်အခြေအနေနဲ့ကိုင်းညီပါရဲ့လား
သူတို့ကတော့အဲ့တော့ရှင်းသားဖို့မရပါဘူးသူတို့ရဲ့ဘဝပေါ့နော်သူတို့ရဲ့ဘဝသူတို့ချိန်ကြည့်နေရတဲ့အခက်အခဲတွေအပေါ်မှာပဲသူတို့ကရှင်းသားတာပေါ့ဒီကနေ့ခါကြတော့ဒီနေ့နဲ့ပြင်တယ်ဒီနေ့နဲ့ပြင်တယ်ဆိုပို့ပြီးတော့ဖူးမယ်ပို့ပြီးတော့ကြံ့ကြမယ်အားလုံးအစ်ကြံ့ရတာပို့ပြီးတော့မြန်ပြီးတော့ပို့ပြီးတော့ဟိုတဘာဝကြရတယ်လို့သူတို့တုံးတက်ပုံရပါခင်ဗျာ
ဟုတ်ကဲ့ဆိုတော့အဓိကအဖြစ်အခုကရှမ်းကယားဆိုတော့တိုင်းရင်းသားကိုယ်စားလှယ်တွေများများတွေ့နေရတဲ့သဘောလို့ကျွန်တော်ထင်ပါတယ်အေးတိုင်းရင်းသားအရေးနဲ့ပတ်သက်လို့က
ဟုတ်ပါတယ်ခင်ဗျာ
ဟုတ်ကဲ့တော့တိုင်းရင်းသားအရေးနဲ့ပတ်သက်လို့ကသူတို့ဘလောက်တောင်မှမှန်းထားရောက်လဲခင်ဗျာအခုပြထားတဲ့အခွင့်အရေးကတော
့ဆိုင်းနာကြီးနဲ့တက်ကြလို့တော့သူရဲ့တက်တူတဲ့ကြီးကြီးကတော့တန်းတူညီရတဲ့ပြောင်းစုပေါ့နော်ပြောင်းစုစုစုမျိုးဖြစ်ဖို့တို့တော်လေးရှိကြပါတယ်နောက်ပြီးတော့ကျွန်တော်တို့ဒီမှာရှမ်းရယ်တရားရယ်ဒါဒီရုပ်ကြီးမှုတိောက်တယ်အဲ့ဒီမတူအဲ့လိုမျိုးဆက်တည်တယ်လုပ်လို့ရပြီဆိုရင်တခြားပြည်နယ်နဲ့တိုင်းတော့တိုင်းပြည်ကြီးတွေကဒီတွေရဲ့ဒီနေ့တွေ့ဆံရောဆက်ကြွေးစီဒီနေ့တဘောရောရှိပါလေ
။ဟုတ်ကဲ့အခု2008ဖွဲ့စည်းပုံကိုကြည့်မယ်ဆိုရင်လည်းပဲဒါအသွင်သဏ္ဍာန်အပြင်ကတော့ ဖက်ဒရယ်ပုံစံမျိုးပေါ့လေဇယားတင်းနှိစသည်ဖြင့်ဘ ഹു အစိုးရလူပိုင်ခွင့်ပြည်နယ်ရေးလူပိုင်ခွင့်စသည်ဖြင့်ခွဲထားရရှိတယ်။အဲဒီလူပိုင်ခွင့်တွေမှာတိုးပေးလိုက်လို့ရောမဖြစ်နိုင်ဘူးလား။အခု2008ဘောင်အတွင်းမှာရှိတဲ့အတိုင်းပြည်နယ်များရဲ့လူပိုင်ခွင့်ကိုဇယားထက်မှာအနာရီပူပေးမယ်ပြည်တော်ပြည်နယ်အနာပိုင်းအဖွဲ့ဥထုရေးအဖွဲ့ဖွဲ့စည်းပုံနည်းနည်းပြောင်းပြီးတော့အပြေးဝသူတို့ဆန္ဒအတိုင်းလူခွင့်ပေးမယ်ဆိုရင်မျိုးအဲ့ဒါမျိုးပြင်တော့မဖြစ်လာနိုင်ဘူးလို့ဆန်းနေတာ
။ဟုတ်ဆက်ကန်ဘယ်လန့်စ်ဖိဇောစကားပြောကြပါမယ်။ဆက်ကန်ဘယ်လန့်စ်ကတော့ဟိုဟာဒီပြင်ပြီးဝင်နေမရဘူးလေ။ပြင်ပြီးမရဘူးဆိုတော့အခုကအမျိုးသားလွတ်တော်မှာဆိုရင်ဒီငယ်ကခုနှစ်ပြည်နယ်ရှိပြီနဲ့ရှိနေပြီနဲ့တိုင်းဒီရာကြီးကခုနှစ်တိုင်းနဲ့သူကရှိနေတယ်။သူကပြည်သူလွတ်တော်အောက်ခြေလူမှုဒီဥယျာဉ်ရာကြီးချောင်းရေးတဲ့ပြည်သားတို့ပြည်သူတွေကဆိုရင်ပြည်သူတွေမှာဆိုရင်မြန်မာပမာအများစုကအများစုဖြစ်နေလေဆိုတော့ဒါကိုဒီမှာချတဲ့ဆုံးဖြတ်ချက်နဲ့ဆုံးဖြတ်ချက်တိုင်းကိုအမျိုးသားလွတ်တော်မှာဘယ်လက်မလုံနိုင်ပါဘူးတိုင်းပြည်သားကြီးခုနှစ်ခုကဒီရပူများနေလေဆိုအဲ့ဒီအဲ့ဒီပေါ်မှာဆွေးနွေးကြလာပါဘူးတချို့တချို့ဒီအဆိုတွေတင်လာနေရှိတယ်အော်ပြည်သူ့လူတော်မှလည်းရှုံးနေအမျိုးသားလူတော်မှလည်းရှုံးနေအဲ့လိုမျိုးဖြစ်နေရအောင်ဆရာမမတော့အမျိုးသားလူတော်မှတော့ဒီနယ်ပြည်ရဲ့အတန်ဒီပူများပဲနေပါတော့အခုအဲ့ဒါမရှိခဲ့ဘူ
းဟုတ်ပြီဦးဇညုံလည်းအဲ့လိုဆိုရင်ကျွန်တော်ထင်ပါတယ်ဒီချက်ဟာဖွဲ့စည်းအုပ်ချုပ်ပုံကိုပြင်ဖို့သော်လည်းကောင်းအစ်စ်ပြန်ရေးဖို့သော်လည်းကောင်းအခက်အခဲဆုံးအချက်ဖြစ်လိမ့်မယ်လို့ထင်ပါတယ်ဒီကိစ္စကိုဘယ်လိုကျော်လွှားနိုင်မယ်ထင်ပါလဲဒီကိစ္စဟာအများတပြည်နိုင်ငံလုံးအနေနဲ့အတိုင်းအတိုင်းလက်ခံနိုင်တဲ့အဆင့်ဖြစ်လာဖို့အတွက်လွယ်ပါမလားခင်ဗျာ
အဲအဲ့တော့မလွယ်ဘူးကြာအမှန်ပဲမလွယ်ဘူးမလွယ်ဘူးဆိုတာကအခြေခံဘူမာကမလွယ်တာအခြေခံဘူမာကဒါတက်တော့ရေးတဲ့နိုင်ငံရေးမှာပါဝင်ပြီးချောင်းရမယ်ဆိုတဲ့ဟာဒီပါတယ်နောက်ပြီးတော့ဒီလွတ်တော်မင်းရဆုံးရဲနောက်အစိုးရပြည်နယ်နဲ့တိုင်းဒေသကြီးတွေအစိုးရဒီမှာလည်းတက်တော့လာပြီးပါနေတယ်အချိုးကျပေါ့နော်ပြည်သူလွတ်တော်အဲ့တိုင်းဒီလိုမျိုးတော်ရယ်ဒီမျိုးတော်တွေမှာလည်းသူတန့်ကြလေးပါနေတယ်ဒါရီကတော်လေးဆက်ဆဲတဲ့ကိစ္စပါဒီကတည်းကဒီကိစ္စအားလုံးကိုသမလို့နဲ့ညီနိုင်ပြီးတော့သမလို့ကလက်ခံလာအောင်ဆိုပြီးချွေးနေနိုင်တော့အကုန်လုံးပြည်လဲရမယ်လို့အဲဒီသဘောရပါတယ
်ဟုတ်ကဲ့အဲ့ဒါကတော့ကျွန်တော် SNL ဒီအထွေထွေတွင်းမှုစိုင်းညွန်းတွင်ကိုမြေးရတာဖြစ်ပါတယ်အဓိကသူနဲ့ကျွန်တော်ဆွေးနွေးတဲ့အခါမှာအဓိကကြတဲ့အချက်ကိုပြန်ပြောရမယ်ဆိုရင်သူကဖွဲ့စည်းပုံကိုပြန်ပြင်ရမယ်ပြန်ပြင်တာမဟုတ်အစ်စ်ပြန်ရေးရမယ်အဓိကအဖြစ်ကတော့လွှတ်တော်နှစ်ရက်မှာအမတ်ဥယေဟာဟိုတုန်းကပြီးမလို့ခေါ်ခဲ့တဲ့တိုင်းစစ်တိုင်းဗမာတိုင်းရင်းသားတွေဗမာလူမျိုးတွေအဓိကနေထိုင်တဲ့တိုင်းခုနှစ်တိုင်းကလူတွေရဲ့အရေးအတွက်ဟာပြည်နယ်ကတိုင်းရင်းသားတွေအနေနဲ့ဘယ်လိုမှပြည်နယ်တွေကတိုင်းရင်းသားတွေရဲ့အမတ်တွေရဲ့အရေးအတွက်ကနဲ့ဘယ်လိုမှမရှင်းတောင်းများပြနေပေါ့လေလွှတ်တော်နှစ်ရက်လုံးမှာတကယ်တော့အမေရိကန်ပြည်ထောင်စုပါဝင်ကျန်တဲ့ကမ္ဘာဖက်ဒရယ်နိုင်ငံတွေမှာလည်းအထက်လွှတ်တော်အောက်လွှတ်တော်မှာအောက်လွှတ်တော်ဟာလူဦးရေ population wise လူဦးရေကိုအခြေခံပြီးရွေးတာဖြစ်ပြီးတော့အထက်လွှတ်တော်ဆိုတာဟာပြည်နယ်သတိမဟုတ်ပြည်ထောင်စုထဲမှာပါဝင်တဲ့ unit တွေကိုအခြေခံပြီးတော့ရွေးတာဖြစ်ပါတယ်ဆိုတော့အထက်နဲ့အောက်ဟာအများဆုံး check and balance အောက်လွှတ်တော်ကလူများစုသဘောနဲ့ဆုံဖြတ်ပေမဲ့အထက်လွှတ်တော်မှာတော့ပြည်နယ်ရဲ့ဆန္ဒအရအဓိကရှိကန်စဉ်းစားကြတာရှိပါတယ်အဲ့ဒါမျိုးဘာမှပြမမရှိဘူးလို့ဆိုပါရခင်ဗျာခက်ကြရေပြောပါခင်ဗျာ
ဒီဟာဒီဟာနဲ့ပတ်သက်လို့ကျွန်တော်တို့ပြည့်စုံမယ်ဆိုရင်လည်းဒါပြန်ပါလေ
ဟုတ်ကဲ့ခင်ဗျာဆရာနိုင်ဟန်သာဆရာနိုင်ဟန်သာကြားပါလားအ
ဲကြားပါ
တယ်ဘယ်လိုသဘောရပါလဲခင်ဗျာခုနကပြောတဲ့အထက်လွှတ်တော်နဲ့အောက်လွှတ်တော်ရွေးချယ်ပုံရွေးချယ်နည်းတကယ်တော့အထက်လွှတ်တော်ဆိုတာဟာလူမျိုးစုဆိုရင်လူမျိုးစုကိုစားလိုက်တာရွေးသင့်တယ်လူဦးရေတရားမရွေးသင့်ပဲနဲ့အလွတ်တော်နဲ့ရွေးချယ်ပုံရွေးချယ်နည်းကွဲပြားရမယ်အလွတ်တော်မှာလူဦးရေများတဲ့တိုင်းနဲ့တိုင်းတွေကလူတွေများနေပေမဲ့အထက်လွှတ်တော်ကြတော့အဲ့ဒါကိုထိန်းချုပ်နိုင်အောင်လုပ်ရမယ်ဆိုတဲ့ယူဆဆရာဘယ်လိုသဘောပါလဲ
အဲ့ဒါမှန်ပါတယ်မှန်ကတော့ဒီလောလောဆယ်ရပါဗျာတိုင်းနဲ့ပြည်နယ်ကိုအရေးသက်ချင်းညီအောင်လုပ်ထားတဲ့ဟာကိုကနည်းနည်းတဘာဝမကြဘူးဗျာနော်အဲ့ဒါကတော့အာဏာရထားတဲ့လူတွေကဒီလူမျိုးစုတွေအနေနဲ့ပေါ့ဗျာဒီဗမာလူမျိုးပေါ်မှာမကမိုးနိုင်အောင်မချက်လဲနိုင်အောင်ဆိုတဲ့ဟိုအကွက်မျိုးကိုကျူးတင်ပြီးတော့ဆင်ထားတဲ့သဘောပဲနောက်ပြီးတော့တစ်ဖက်ကဖြစ်တင်တာကဒီအမျိုးသားလွတ်တော်ကိုယ်စားလှယ်တွေကိုတိုက်ရိုက်ကြီးမဲကနေပြီးတော့ရေးချယ်ပြီးတော့ဆီလွတ်ဖို့လိုတယ်ဗျအခုကတိုက်ရိုက်လူတို့ကြားထဲမှာမဲရေးပြီးတော့မှသူ့လိုလိုနဲ့တက်လာတဲ့အာဆိုတော့ကြီးမဲဆူရမယ်အဲ့ဒီအမျိုးသားလွတ်တော်မှာကုစားကြည့်နေတဲ့ပြည်နယ်ကိုကုစားကြည့်နေတဲ့ ကိုတော့ကိုစလဲရနေကဆက်ဆက်မှုတိတ်မရှိဘူးဗျာအဲ့ဒီပုံစံမျိုးကလည်းတဘာဝမကြဘူးလို့ကျွန်တော်မြင်တယ်ဘာတော့မကြဘူးပြည်တော်စုစနစ်မပြတ်ဘူးလို့ကျွန်တော်ပြောချင်ပါတယ
်ဆရာတို့အဲ့ဒီတော့ဆရာဦးရဲ့မောက်ကတော့သူကလွှတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ဒါကိုပြင်သင့်တယ်ဆိုတာသူမြင်တယ်ဒါပေမဲ့အနပိုင်းအစိုးရအဖွဲ့နဲ့တကယ်ထိတွေ့ဆွေးနွေးနေရဆရာနိုင်ဟန်သားတို့ရဲ့တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကထိတွေ့ဆွေးနွေးနေရတယ်အဲ့ဒီဆွေးနွေးရမှာဆရာတို့ဒီကိစ္စကိုပြောပြဖြစ်သလားဘာလိုတုံ့ပြန်ပါလဲသူတို့အဲ့ဒါကို
ဟာကျွန်တော်တို့ဆွေးနွေးမှုကအဲ့ဒီအဆင့်ကိုမရောက်သေးဘူးကွာကျွန်တော်တို့ကအခုမှဟိုတေဟိုနိုင်ငံရေးဆွေးနွေးပွဲဖြစ်ပေါ်လာဖို့ပေါ့ဗျာအဲ့ဒါကိုပြင်ဆင်တဲ့ဟိုဆွေးနွေးပွဲအဆင့်လောက်ပဲရှိပါသေးတယ
်ဟုတ်ကဲ့ဒေါက်တာအေးမောင်ရဲ့သဘောထားကိုလည်းသိကြပါရဲ့လွှတ်တော်ထင်မှာရှိရဲ့တိုင်းရင်းသားပါတီရဲ့အမတ်တွေလူမျိုးစုအမတ်တွေကဘယ်လိုသဘောထားရပါလဲခင်ဗျာဒီကိစ္စကို
ကျွန်တော်တို့ကဒီကောင်စီဖြစ်စစ်ဖြစ်စစ်ကျင်ပါတယ်အဲ့ဒါဒီကောင်စီဖြစ်စစ်ဖြစ်နေဆိုရင်ခုနဒီဖောက်ကောလေးတဲ့ပုံပစ္စည်းတွေကခစ်ရလေးပါတယ်အဲ့တော့လူမျိုးစုဆိုတော့အဲ့တော့ကျွန်တော်တို့ကဒီသူတို့ဒါတရားသုံးခုများမျိုးဘလို့ဒီရှင်းမျိုးဟာခင်ဗျာနော်လူမျိုးတွေသူကြီးရှင်းမျိုးအဲ့တော့ရှင်းမျိုးနဲ့ပတ်သက်တာလေးကိုကျွန်တော်ကဒီအမျိုးသားလူစုရဲ့ပုံစံကိုပြန်ကြည့်ချင်ပါတယ်။အဲ့တော့တိုင်းဒေသကြီးခုနှစ်ခုချင်းနဲ့ခုနှစ်ခုအပြင်ဒီကျွန်တော်တို့ဈေးနှုန်းကကြည့်ရတာမှာတိတောင်စုနေနေများဆိုတာပါတယ်။အဲ့တော့တိုင်းဒေသကြီးချင်းနဲ့တိတောင်စုနေနေဆို15ခုလို့ဖြစ်နေပြီ။အဲ့တော့ global ဖြစ်ပြီလေကျွန်တော်တို့ဆိုတာကတိုင်းခုနှစ်တိုင်းနဲ့ပတ်သက်လို့အမျိုးသားလူစုကိုဆက်တဲ့အခါမှာဒီလိုပမာမျိုးတွေစုစုကပိုင်းနေလို့ရှိရင်ကျွန်တော်တို့က10ထောင်သဘောနဲ့ပြန်စဉ်းစားဖို့လိုတယ်အမျိုးသားလူစုကို။အဲ့တော့ကျွန်တော်ရှင်းလို့ရတယ်ဆိုဆက်ရှိကိုဗစ်ဆောက်တော့ဒီအဲ့ဒီသဘောမျိုးနဲ့တွားမယ်ဆိုရင်တော့ကျွန်တော်ထင်ပါတယ်အဲ့တော့ဒီလောင်စုစစ်တူမှာကျတော့မြေသားမတို့နဲ့ဒီလိုတွေပေါင်းမယ်ဆိုရင်ဒီလိုတွေနဲ့မြေသားတွေပါဝါမပြောင်းလဲကျွန်တော်လုပ်ပေးလို့ရတယ်လက်ရှိကပါဝါပြည်တဲ့ခါကျတော့ကျွန်တော်ကအလားတူအချင်းချင်းလူကြီးရဲ့အများအားကြီးနဲ့အနိုင်ယူလို့ချင်တဲ့ခါကျတော့ဒီလိုတွေကဥပဒေကြမ်းကိုတင်လဲအပြည့်ချင်းမဲ့ခါကျတော့မြေသားဘက်ကချက်ပြလာမယ်ပဏာကြီးစီမတင်ခင်လို့ဒီလောင်စုတွေမတင်ခင်လို့အဲ့ဒါမျိုးလေးတွေနဲ့ကြားမှာလုပ်ပေးမယ်ဆိုလို့ကျွန်တော်ထင်ပါတယ်ရှိတဲ့အောင်လေးဖြစ်သွားမယ်။အတိုင်းသားအားလုံးပါတဲ့တန်းတူခွင့်ရလို့တို့ချွတ်ချွတ်ခဲ့တဲ့အခြေခံမျိုးတွေနဲ့တက်နေပါလိမ့်မယ်။အဲ့ဒါမျိုးပုံစံကိုစဉ်းစားမယ်ဆိုတော့ကျွန်တော်တို့မြို့နယ်ကိုချစ်ခံမယ်။လူမျိုးနွယ်စုကိုချစ်ခံမယ်ဆိုတဲ့ကိုစဉ်းစားကြည့်ခြင်းနဲ့တပိုးတို့ကျွန်တော်တို့စစ်မှန်တဲ့ပြောင်းပြီးလုပ်ရပါမယ
်။ဟုတ်ကဲ့။ဦးအေးမောက်ခင်ဗျာအခုကျွန်တော်တို့လေလှိုင်းမှာဒီတိုင်းရင်းသားကောင်းဆောင်တွေဆွေးနွေးနေကြတဲ့ဆွေးနွေးမှုမျိုးလို့ဒါကိုကျွန်တော်ကတော်တော်လေးပွင့်ပွင့်လင်းလင်းဆွေးနွေးကြရလို့ယူဆပါတယ်။ဒီလိုပွင့်ပွင့်လင်းလင်းဆွေးနွေးတဲ့အသံတွေကဒီမောက်တွေလွှတ်တော်မှာကြားရပါလားခင်ဗျာဒီလိုဆွေးနွေးမှုတွေကလက်ခံကြပါမလားခင်ဗျာ
ဟိုဆွေးပြင်းနေဆိုရင်ကျွန်တော်လက်ခံပါတယ်ခင်ဗျာလွှတ်တော်မှာတော့ဥပဒေရေးတရားရေးဆွေးနွေးလို့ဒါလို့ဟိုဆွေးနွေးတာတော့ခြေလေးပါဘူးခင်ဗျာဒါဆွေးနွေးရဆိုတော့လွှတ်တော်ကတအားလုံးကိုစမ်းဟောတယ်ခင်ဗျာဒီလိုအားလုံးကိုပြုတ်တော့ဒီတပါးကြီးဟာတကယ်ဆွေးနွေးနေဆိုရင်လွှတ်တော်မှာအားလုံးကျူးစွန်းပါတယ်ဒီလိုဖြစ်သွားတယ်ဟုတ်ကဲ့ဒါကြောင့်လည်းကျွန်တော်ဒီနေ့ပြည်သူ့ဘုတ်ကြီးကဦးဒီကျွန်တော်တို့ပြည်သူ့ပြည်နေတဲ့အရေးကိုရမှုကကိုစုံစမ်းကြည့်လောက်ဆိုတာတော့ပေါ်လာပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာနောက်ကျွန်တော်တောင်းရင်ဆွေးနွေးရတဲ့သွားရရှင်တယောက်ကိုဖိတ်ခေါ်လိုပါတယ်အဲ့ပုဂ္ဂိုလ်နာမည် Brand Boy Khun လို့ဆိုပါတယ်ခင်ဗျာကြားပါလားခင်ဗျာဦး Brand Boy Khun
ဟုတ်ကြားပါတယ်အင်္ဂလိပ်ဟု
တ်ကျွန်တော်နာမည်အတန်ထွက်တာမှန်ရင်လာမှာပါဟုတ်ကဲ့ဟာကြ
ားကြားအင်္
ဂလိပ်ကြားတယ်ကြားတယ်ပြောပါခင်ဗျာပြောပါဆွေးနွေးပါ
ဟုတ်ကဲ့哦အစီအစီလို့ဆိုရင်အဆံပြောင်းတာကတော့ငါတို့အစီအစီအစီအစီကိုကျွန်တော်တို့ပြန်မှာဖြစ်တယ်။အဲ့တော့ဆက်တက်ကိုယ်စလေကဒီမရလောင်းကိုကျွန်တော်တို့အဲ့ဒီအတုံးမကျွန်တော်တို့ပြည့်ချက်မှာဖြစ်တယ်။ဒါလို့ဆိုရင်တော့သမရ3ရုပ်ဆိုတာမြန်မာနိုင်ငံလူဦးရေနဲ့နိုင်ငံအနေနဲ့ပြည့်တူမှုလို့ကျွန်တော်ယူတယ်။အဲ့ဒါနိုင်ငံတော်ကြီးကအခါမှာနောက်ပြီးတော့နောက်တစ်ခုဥပဒေပြည်မှာအုပ်ချုပ်ရေးမှာဆိုရင်တော့ဟိုကာကွယ်ရေးဝန်ကြီးနဲ့ပြည်ထောင်ရေးဝန်ကြီးကြတော့အင်းနဲ့ကိုင်ကဖြစ်ဖြစ်နေဆိုတာကျွန်တော်လက်ခံပါတယ်။အဲ့တော့ကာကွယ်ရေးဝန်ကြီးကတတ်မရှိဘဲနဲ့အမှတ်တော်ထဲမှာရပ်ကိုပြီးဆုံးတာကာကွယ်ရေးဝန်ကြီးကိုင်နဲ့ဆက်။နောက်ပြည်ထောင်ရေးရုပ်ချုပ်ကပြည်ထောင်ရေးဝန်ကြီးကိုင်နဲ့ဆက်။ဒါကကျွန်တော်နဲ့ကိုင်ကဝန်ကြီးအုပ်ချုပ်ရေးမှာနည်းနည်းပြင်ဖို့ခဲ့ခါကျတော့ဆက်ဆိုင်ပြီးတော့ကိုင်ချုပ်ချင်တယ်။ဒါတတကာကွယ်ရေးချုပ်ဆိုတာမရှိချင်ဘူး။နောက်ဥပဒေပြင်းမှာကြတော့တက်ကစဉ်းစားကြခံလို့ဆိုတာကြက်မဖြစ်တဲ့ဘူးငါးကခံလို့ပဲကျွန်တော်ဖြစ်ချက်ချင်းနေဘာလို့လဲဆိုတော့စက်ကရဲ့ဥပဒေလေးတိန်းတော်နဲ့ပြည်သူလူထုမဲတေးနိုင်တဲ့ဥပဒေ89တန်းကအင်တာနက်ကိုချမ်းလို့ပါတယ်အဲ့တော့စက်ကရူရတတနိုင်ငံကြီးမှာပါဝင်ခြင်းလေဆိုတော့
50ခန့်နဲ့ပါရင်တော့အခုလောလောဆယ်တော့လောက်ပါတယ်လို့ကျွန်တော်မြင်တယ်။ပြီးတော့ကာကွယ်ရေးနဲ့အမျိုးသားကာကွယ်ရေးနဲ့လုံချေကောင်စီမှာကာကွယ်ရေးဝန်ကြီးနဲ့ပြည်ထောင်ဝန်ကြီးမှတ်တာ၄၀ရဝန်ကြီးတော့ကျွန်တော်တို့ဝန်ကြီးဌာနကနေဟောရတယ်ရှိချင်ဘူးအဲ့ဒါလည်းဆက်ရဝင်ကြီးဌာနကမရှိချင်ဘူ
းဟုတ်ကဲ့
ပြီးတော့ကာကွယ်ရေးဦးစီးချုပ်ဆိုတာလည်းမရှိချင်ဘူးဒုတိယကာကွယ်ရေးချုပ်ဆိုတာလည်းမရှိချင်တော့မရှိချင်တော့ဘူးအဲ့တော့အမျိုးသားလုံခြုံရေးကောင်စီကတကယ်လို့ဦးစီးဆွတ်ချချင်တယ်ဆိုရင်တော့လောလောဆယ်ပြည်မနိုင်ငံဖြစ်စီပုံမှာအဲ့ဒါတော့ပြင်နိုင်တော့အာတင်းတော်ပါတယ်လို့ကျွန်တော်နေနေပြီးတော့တိုင်းရင်းသားကိစ္စနဲ့ပတ်သက်ပြီးတော့ဝင်ကြီးချုပ်ကိုတမရကအာမနိုင်မလုပ်ရဲနဲ့တခါတည်းနဲ့တို့တက်ဆိုင်ကတိုင်းပြည်တက်စီနဲ့ပြည်နယ်ကတို့ဖြစ်တော်မှတွေကရိုးပါစေလို့အဲ့ဒါလို့ရှင်တော့မဆိုးပါဘူးလို့ကျွန်တော်မြင်တယ်ပြီးတော့တို့ဟိုအဥပဒေတက်ဖရနေရမှာတို့နည်းနည်းဖြတ်ပြီးတော့တိုင်းရင်းသားကိုအပါနည်းနည်းတွေးလိုက်ရင်တော့လောလောဆယ်ပြည်ထောင်စုဖြစ်တော်အဲ့လိုတည်နိုင်နေရှင်တော့ပြည်ထောင်စုရှင်ကမတိုင်ခင်မှာတော့လောက်တယ်လို့ကျွန်တော်မြင်နိုင်တယ
်ဟုတ်ကဲ့ခင်ဗျာကိုဘရန်ဝီခုံသူကျေးဇူးတင်ပါတယ်အဓိကသုံးချက်သူကစစ်တပ်ရဲ့အခန့်ကဏ္ဍကိုလျှော့ပါနောက်ပြီးတော့ပြည်နယ်ဝန်ကြီးချုပ်တွေကိုပြည်နယ်လူထုဆန္ဒအတိုင်းရွေးပါစေဘ ഹു ကမရွေးပါနဲ့နောက်ပြီးတော့တိုင်းရင်းသားတွေအခွင့်အရေးကိုနည်းနည်းကောက်ွယ်ပေးပါဟုတ်ကဲ့ဒီသဘောထားမျိုးပဲဆွေးနွေးထားရင်နောက်သရရှင်တယောက်လည်းထင်ပါတယ်ခင်ဗျာကျွန်တော်နားထောင်ကြည့်ပါပါခင်ဗျာ
ပြင်ရမယ်အချက်ပေါင်းများစွာထဲမှာမှခက်ခဲမဲ့ထင်တဲ့အချက်အချို့ကိုတင်ပြလိုပါတယ်စစ်ဘိုလ်ချုပ်တွေကိုအလွန်အကျူးအာဏာကိုချုပ်ကန့်ခွင့်ပေးထားတယ်အပိုက်43မှာဒီပြည်မှုဆိုင်ရာဥပဒေမျှနောက်ကျောင်းပြန်အာဏာတက်ရောက်စေရန်ပြဋ္ဌာန်းခွင့်မရှိစေရအခန်းဆက်နှစ်အပိုက်436မှာဖွဲ့စည်းပုံပြင်းချင်းလျင်ကိုယ်စားလှယ်20ရာနှုန်းကတင်ပြ85ရာနှုန်းကျော်ကထောက်ခံမှဆိုတဲ့အချက်တွေကပြုပြင်ရန်ခက်ခဲတဲ့အချက်တွေဖြစ်ပြီးပြည်내အသီးသီးမှတိုင်းရင်းသားများ၏ရပိုင်ခွင့်နဲ့ဖက်ဒရယ်စနစ်အပေါ်တိကျစွာရှင်းလင်းပြဋ္ဌာန်းခြင်းများမပါဝင်တဲ့အတွက်လဲဖွဲ့စည်းပုံအစ်စ်ကိုပြန်လဲရေးဆွဲတာအကောင်းဆုံးလို့ယူဆပါတယ်ဒီလိုဖြစ်နိုင်မှုကတော့ပြည်တွင်းရောပြည်ပကပါလူမှုဆန္ဒနှင့်ကန့်ညီမိဖွဲ့စည်းပုံအစ်စ်ရေးဆွဲရေးအတွက်လှုပ်ရှားမှုများပြုလုပ်ရန်လိုအပ်ပါကြောင်းပြောလိုပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီသွားရရှင်ဆွေးနွေးရလဲအဓိကစစ်တပ်ရဲ့အခန့်ကဏ္ဍကိုချော်ပြဖို့ရယ်နောက်ပြီးတော့ပြင်ဆင်ဖို့ခက်ခဲတဲ့ဒါ close ကိုပြန်ပြီးတော့ပြင်ပေးဖို့ရယ်အဓိကအဲ့ဒါတွေကိုသူကနောက်ကြောင်းပြန်အကျိုးဆက်ရောက်မှုမရှိစေရဆိုတဲ့ကိစ္စလည်းပဲသူကပြောထားပါတယ်အဲ့ဒီကိစ္စနဲ့ပတ်သက်လို့လည်းသောတာရှင်သူကဗာရေးထားလဲဆိုတော့ N9 ဆိုတော့အာဖွစီဘုံကိုအစ်စ်ပြန်ရေးရင်အခြေကုံသက်သာမယ်ဆိုပြီးတော့သူကရေးထားတကယ်ပြင်ကျင်တဲ့စိတ်ဓာတ်ရှိမယ်ဆိုရင်တော့အလုံးကိုပြင်လို့ရပါတယ်တဲ့အရေးကြီးဆုံးကနောက်ကြောင်းပြန်အရေးမယူရဆိုတဲ့အချက်ပါပဲနောက်ကြောင်းဆိုတာဘယ်နေ့ဘယ်အချိန်မတိုင်မီဆိုတာအတိအကျမရေးထားတဲ့အချက်ပါဒီကနေ့ကျူလွန်တဲ့ပြစ်မှုဟာမနေ့ဖြန်ဆိုရင်အတိတ်ကာလဖြစ်သွားပါပြီ။သင်ပုံးခြေဖို့တော့အခရာထက်တင်ရေးပြီးရတန်းကတော့မရဖဲစက်တိုက်ကျူလွန်နေတာဘယ်လိုဥပဒေနဲ့အယူယူရမှာလဲဗျာ။ဒါပါပဲကျေးဇူးတင်ပါတယ်ဆိုတော့ဟုတ်ကဲ့နောက်ကြောင်းပြန်အကျိုးသက်ရောက်မှုကိုထောက်ပြကြပါရယ်။စစ်တပ်ရဲ့လွှမ်းမိုးမှုကိုထောက်ပြကြပါရယ်။နောက်သရရှင်တူကတော့ဘာရေးထားတယ်လဲဆိုတော့တခါလေစာထဲမှာပဲကျွန်တော်ပြောပြရမယ်ဆိုရင်နိုင်ငံတော်တချင်းနဲ့နိုင်ငံတော်နာမည်ကိုပြင်ပါတဲ့ဒီပုဂ္ဂိုလ်အားတွေထားတယ်အဲ့ဒီရေးတဲ့ပုဂ္ဂိုလ်က Pulsa Ewa ဆိုပြီးတော့ရေးထားပါတယ်ခင်ဗျာ။ဘာကြောင့်လဲဆိုတော့သူစာနဲ့ရှယ်တိုင်းရင်းသားတွေအနေနဲ့နိုင်ငံတော်တချင်းကိုဒါဟိုတုန်းကလည်းဗမာပြည်ပါညာဆိုခဲ့ရတာစိတ်ထဲမှာဘဝင်မကြသလိုအခုခါမှလည်းငါတို့မြန်မာပြည်တို့ဆိုရင်ရိုးရိုးသားသားပြောပြောချင်းချင်းမခံစားရပါဘူးတဲ့သူစိတ်ထဲမှာအဲ့ဒီအတွက်ကြောင့်နိုင်ငံတော်အမည်နဲ့နိုင်ငံတော်တချင်းကိုပြုပြင်ပြောင်းလဲရန်အကြံပေးပါသည်ဘယ်ကဲ့သို့ပြုပြင်ဘယ်လိုပြောင်းစီခြင်းလဲဆိုတာကိုတော့သူဖော်ပြမှထားပါဘူးခင်ဗျာကျွန်တော်ဒေါက်တာအေးမောင်ကိုဆက်မေးခြင်းဒေါက်တာအေးမောင်ခင်ဗျာဒေါက်တာအေးမောင်ကြားပါလားဆိုတော့သူဟုတ်ကဲ့သူကပြောတယ်ဦးပြင်းသွတ်တော်မှာဦးဖွဲ့စည်းအဆူပြုတဲ့ကိစ္စမှာပြင်ဖို့မပြင်ဖို့သုံးသပ်မဲ့ကွန်ပျူတာဖြစ်နေသေးတယ်အဲ့တော့မပြင်ဖို့သုံးသပ်ကြမှာလားပြင်ဖို့သုံးသပ်ပါမလားဆိုတာလည်းတချို့ကသံသယရှိရခင်ဗျာဆိုတော့လွှတ်တော်တွေကအလားအလာကိုဘယ်လိုမြင်ပါလဲဒေါက်တာအေးမောင်ကဦးလူတွေတင်ပြကြတယ်ပြင်ဆင်ရမယ်ဆိုတဲ့ဆိုတော့ဆွေးနွေးကြရတဲ့အချက်တွေအလုံးတကယ်တော့ပြင်လာနိုင်မဲ့အလားအလာမြင်ပါလားနောက်25000ဖြစ်တယ်2015ရွေးကောက်ပွဲအမိပြင်နိုင်ပါမလားဆိုတာလည်းသူကစဉ်းစားကြတယ်အခုမှသုံးသပ်ဖို့ကော်မရှင်ဖွဲ့သေးတယ်ဆိုတော့အချိန်မီဖြစ်လာနိုင်မယ်ထင်ပါလားပြင်ဖို့
ကျွန်တော်တို့မှန်းလာတော့ဖြစ်ဖို့များပါတယ်ဟုတ်တယ်ဒီပုံမှန်လေးအတုံးဖြစ်ချောကာဒီခောက်ကိုစပ်ပြရမှာပေါ့လေကိုစင်ငါရကန်လို့ဖြိုးလို့ရဆိုတာစပ်ပြအဲ့ဒီပုံမှန်ကိုစပ်ပြရမှာဆိုတော့ကျွန်တော်ထင်ပါတယ်ဒီပုံမှန်တွေကိုပြင်နေစုလေးကကျွန်တော်ဟိုကျွန်တော် ုံဖိုက်ကြရတာဟုတ်ကတာမှားပြီပေါ့အဲဒေါ်ဆန်းစီကြီးပါဝင်တက်မလို့ကောင်းဆောင်ရပြီပေါ့ကျွန်တော်တို့ပြင်လို့တဲ့စိတ်ကလေးရှိနေပါလိမ့်ကျွန်တော်ကြီးနဲ့ပြင်လို့တဲ့သဘောဒီဘက်ကညှို့နာတယ်ကြားပါတယ်အဲ့တော့ကျွန်တော်တို့အချိန်မင်းကြည့်ဖို့လိုပါမယ်အဲ့တော့အချိန်မင်းကြည့်ဖို့လိုတဲ့ဆံမှာကျွန်တော်တက်မလို့နိုင်ငံရေးထဲမှာပါနေတဲ့ဌာနကိုစဉ်းစားဖို့လိုပါမယ်အဲ့တော့ကလာတခု9နှစ်ပြန်ပါဦးမှာပထမနှစ်မှာ900ဆန်းလောက်ရှိတော့
မှာအဲ့ဒါကတော့ဟုတ်ကဲ့
အဲ့ဒါကနောက်ဆုံး9နှစ်ကျန်တဲ့အခါဒီကဖြစ်သွားမှာပေါ့လေ
ဟုတ်ကဲ့
ဒါမျိုးစဉ်းစားတဲ့သဘောဖြစ်မလား
ဟုတ်ကဲ့ဟုတ်ကဲ့ဒေါက်တာအိမ်မောင်ဆိုပြင်လို့ဖြစ်နိုင်တယ်ပေါ့အဓိကကတော့နော်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့သတ်မှတ်ထားတဲ့အချိန်ကဒီမျှပဲဖြစ်ပါတယ်သောရရှိမြတ်ခင်ဗျာပါဝင်ဆွေးနွေးကြရတဲ့အတွက်ကိုနားဆင်ကြရတဲ့အတွက်ကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ